အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရစ်မြို့နားမှာစစ်ကောင်စီတပ်တွေနဲ့ PDF လို့သိကြတဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မြန်မာဘက်ကလူ2000ကျော်အိန္ဒိယဘက်ကိုထွက်ပြေးလာခဲ့ကြတယ်လို့အိန္ဒိယဘက်ကတာဝန်ရှိသူတွေကပြောလိုက်ပါတယ်။တနင်္ဂနွေနေ့ညနေက PDF တပ်တွေကခေါ်မာဝီနဲ့ Recorder ရှိစစ်စခန်းတစ်ခုကိုစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတနင်္လာနေ့အထိတိုက်ပွဲကဆက်ဖြစ်နေတယ်လို့အိန္ဒိယဘက် Chief Fighter ဒုတိယကော်မရှင်နာမင်းကြီး James Larin Chahana ကPDI သတင်းဌာနကိုပြောတယ်လို့ Times of India သတင်းကဆိုပါတယ်။ထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခသည်တွေဟာဇော်ခေါ်တာရွာမှာခိုးလုံနေကြတယ်လို့လည်းသူကပြောပါတယ်။ Recorder စစ်စခန်းကို PDF တပ်တွေကတနင်္လာနေ့မနေ့အစောကြီးမှာတင်လိုက်ပြီးခေါ်မဝီစခန်းကိုတော့နေ့ကင်းမှာတင်လိုက်တယ်လို့လည်းသူကပြောပါတယ်။မြန်မာစစ်တပ်ကအဲ့ဒီရွာနေရွာကိုလေကြောင်းကတိုက်ခိုက်ခဲ့တာကိုလည်းဒုတိယခေတ်အုပ်ချုပ်ရေးမှူးကဆိုပါတယ်။တိုက်ပွဲတွေကြောင့်အနည်းဆုံး18ယောက်တန်းရရှိခဲ့ပြီးချမ်ဖိုင်ကိုစေကူတာဖို့ပို့ထားတဲ့အကြောင်း James Larin Chahana ကပြောပါတယ်။ဇော်ဟောသားမှာအရင်မြန်မာစစ်ပြေးဒုက္ခသည်6000ကရှင်းနေပြီဖြစ်ပါတယ်။ပြည်နယ်ပြည်ထောင်စုဌာနရဲ့စည်ရင်အရမြန်မာနိုင်ငံသားစစ်ပြေးဒုက္ခသည်3364ယောက်ဟာပြည်နယ်နေရာအနှံ့မှာခိုးလုံနေကြရတာပါ။